ကဘာတဝန်းကနေ CRPH ကိုလှူဒန်းနေကြတဲ့ရန်ကုန်ဝင်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုထင်လင်းအောင်ကိုမတ်အင်ဂျင်ကဆက်သွယ်နေနေတာပါ
ဒီနိုင်ငံတကာမှာရောက်ရှိနေတဲ့ဒီမြန်မာရဲ့တိုင်းသားတွေကနေပြီးတော့ဒီ CRPH track ကိုသူတို့ရမုံငွေတွေလှူဒန်းနေကြတဲ့အခါမှာအခုဒီ GoFundMe ကနေတဆင်ပေါ့နော် CRPH ကိုလှူဒန်းတဲ့အတွက်အထူးကျေးဇူးတင်ရှိကြောင်း CRPH ကထုတ်ပြန်ထားပါတယ်ဆိုတော့အခုလှူဒန်းနေတဲ့ဒီရမုံငွေတွေရဲ့အခြေအနေကဘယ်လိုရှိပါလဲရှင
်တကယ်တော့ဒါကလေးနည်းနည်းကျွန်တော်ရှင်းပြချင်တာကအာ GoFundMe နဲ့လူဒန်းတဲ့ဟာက CRPH ကိုလူဒန်းတယ်အဲဆိုတာအထက်ကိုပြည်ထဲမှာရှိနေတဲ့စစ်ဘေးကြောင့်ဒုက္ခရောက်နေတဲ့လူတွေပေါ့ဗျာရှင်းရှင်းပြောရတော့အခုကစစ်ဘေးလို့ပဲကျွန်တော်တို့ကသုံးလုံးရမှာဖြစ်တယ်စစ်တပ်ကနေပြီးတော့ဟိုလုံနေတဲ့အဲချမ်းဖတ်မှုတွေကြောင့်မလို့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီဖို့အတွက်ကိုကျွန်တော်တို့ကဒါကပြည်သူ့ကုန်ရေးကနေတာဝန်ယူပြီးတော့ဆောင်ရွက်နေတာဖြစ်တယ်ဒီလူငွေကိုတောက်ခံနေတာဖြစ်တယ်အဲအဲ့အတွက်ကိုကျွန်တော်တို့ CRPH ကနေပြီးတော့ပြည်သူတွေကိုစားကျေးဇူးတင်ကြောင်းကိုဒါကကျွန်တော်တို့ပေါ်ပြလို့ရဖြစ်ပါပြီ။လက်ရှိအချိန်မှာတော့အဲတခုခုနှောက်ရကြောင်းတော့ကောင်ကျွန်တော်တို့ဒါအခက်အခဲလေးတွေကြုံနေရတာရှိပါတယ်။အဲဒီအတွက်ကြောင့်မလို့ကျွန်တော်တို့အခုလက်ရှိအနေထားမှာတော့အလှူခံနေတဲ့ website ကိုကျွန်တော်တို့ခဏကျက်ထားပါပဲ
။အဲ့ဒါဆိုလို့ရှိရင်ပြည်သူတွေဘက်ကနေပြီးတော့လှူဒန်းမယ်ဆိုလို့ရှိရင်ရောဘယ်တော့တော့ပြန်ပြီးတော့သူတို့လှူဒန်းလို့ရမယ်ရှင
်။အဲ့ဒါအတွက်ကိုပြည်သူ့ကုန်ရေးကနေပြီးတော့ဖြည့်ရှင်းချက်ပြန်လည်တင်ပြထားပါတယ်။အဲ့ဒီတင်ပြချက်ကိုသူတို့ဘက်ကနေပြီးတော့အဲစင်ပြေပြီဆိုလို့ရှိရင်ဒါပြန်ပြီးတော့ဖွင့်ပေးမယ်လို့သိရပါတယ်ဗျ။ရည်တိကျတော့ပြောလို့မရသေးပါဘူး။တို့များသောအားဖြင့်တော့တရက်နှစ်ရက်အတွင်းမှာပြန်ပြီးတော့ဖြည့်ရှင်းချက်ကိုတို့ကျေနပ်တယ်ဆိုလို့ရှိရင်ဒါကပြန်ပြီးတော့ဖွင့်ပေးလို့ရပါတယ
်။တစ်ဖက်မှာကျတော့ဒီလူတန်းတွေပမာဏနဲ့ပတ်သက်ပြီးတော့အခုဥတည်နေအောင်တို့ဘက်ကဘလို့သတ်မှတ်ထားတာမျိုးရှိပါလဲရှင
်။ကျွန်တော်တို့အနေနဲ့တော့သတ်မှတ်ထားတာတော့မရှိပါဘူးဗျ။ဒါကတော့ပြည်သူလူထုတွေရဲ့စေတနာပေါ်မူတည်ပြီးတော့သူ့အမောင့်ဘလောက်ပဲရောက်ကျွန်တော်တို့ကတော့ဒါကိုဟိုဘယ်လောက်ရောက်ရမယ်ဘယ်လောက်ရရမယ်ဆိုတဲ့အမျိုးမရှိပါဘူးအခုဆိုရင်လည်းပြည်သူလူထုရဲ့စေတနာကြောင့်ပဲအဲဒီမောင်ငွေမောင်ကရပိုင်းတွင်းလေးမှာလည်းတန်းနဲ့ရှိပြီးတော့တက်လာတာကျွန်တော်တို့တွေ့ရပါတယ်အဲဆိုတော့အဲ့ဒါကတော့ကျွန်တော်တို့သတ်မှတ်ချက်တည်တံ့အနေနဲ့တော့မရှိပါဘူ
းဆိုတော့ဥတည်လေးအောင်လည်းရှင်းပြသွားပါတယ်ဒီခုဒီလူတန်းတဲ့ငွေတွေကဒီမြန်မာနိုင်ငံမှာပေါ့နော်အခုတစ်ပြင်ဒီစစ်ဘေးဒုက္ခရောဒီစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်အခက်အခဲကြုံနေရတဲ့သူတွေကိုလူတန်းမယ်ပေါ့နော် CDM movement မှာပါဝင်တဲ့သူတွေကိုလည်းလူတန်းတဲ့နေရာမှာလည်းပါတဲ့ခါကျတော့ဒီလိုတကယ်လိုအပ်နေတဲ့သူတွေရှိဖို့ဒီရန်ကုန်ငွေတွေရောက်ဖို့ပေါ့နော်အဲ့ဒါမျိုးကြတော့ CRPH ကဘယ်လိုလှုပ်ဆောင်လဲရှင်
အဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့ထဲထဲတွေအများကြီးဖြစ်နေတာပေါ့ဗျာအခုချိန်မှာတော့ဘန်တွေကလည်းပိတ်ထားတယ်ဒီကြားထဲမှာမှအဲ့ဒီငွေတွေရဲ့စီးဆင်းမှုတွေကိုစစ်ကောင်စီကနေပြီးတော့အတင်းကိုလိုက်ပြီးတော့ပိတ်ဆို့မှုတွေတင်းကျပ်မှုတွေလုပ်နေတဲ့ခါကျတော့ကျွန်တော်တို့အနေနဲ့တော်တော်လေးထဲထဲဖြစ်ရပါတယ်တကယ်တော့ဒါကမလုံးဝမလုံးစင်းတဲ့ကိစ္စဖြစ်တယ်ဘာဖြစ်လို့လဲဆိုတော့အထက်ထဲဖြစ်နေတဲ့လူလူစီကိုဒီငွေတွေကိုရောက်အောင်ပို့ဖို့အတွက်ကိုဒီလူခံထားတဲ့ငွေတွေရောက်အောင်ပို့ဖို့အတွက်ကိုလုံနေတဲ့ကိစ္စမှာဒါလူလူကိုပို့ပြီးတော့ဒုက္ခရောက်အောင်သူတို့ကလုံနေတယ်လို့ကျွန်တော်မြင်နေကြအထက်ထဲတွေကကျွန်တော်တို့တော်တော်ကိုဖြစ်နေပါတယ်အဲ့ဒီပုံမှာလေ
အခုရလာတဲ့ဒီရမုံငွေတွေကိုကြတော့ဒီလိုအခက်အခဲတွေကြားရအောင်ဘယ်လိုဆောင်ရွက်သွားမလဲရှင
်အဲအဲ့ဒါကတော့ကျွန်တော်တို့လည်းနီလန်းနေရှာဖွေပြီးတော့ဆောင်ရွက်သွားမှာရှိပါတယ်အဲဒါအနေနဲ့ကျွန်တော်အနေနဲ့ဒီဟာကိုတော့တည်တည်လုံးလိုက်ထုတ်ဖို့ပြောနေလို့မရပါဘူးအဲ့ဒါကတော့ဟိုကျွန်တော်တို့အလှူခံတဲ့ဖွဲ့စည်းရနေပြီးတော့လည်းဒါကိုအရှင်ပြေသွားအောင်လုပ်ဖို့အစီအစဉ်ရှိပါတယ်
လူတိုင်းတဲ့သူတွေဘက်ကရောဒီပေါ်မှာဟိုသူတို့ရဲ့ယုံကြည်မှုပေါ့နော်အဲ့ဒါကဘယ်လောက်ထိယုံကြည်စိတ်ချရမလဲရှင်
။ဟောလူတိုင်းသူတွေနည်းနည်းတော့ယုံကြည်စိတ်ချလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူ့ကုန်ရေးအသင်းဆိုတာလည်းတမတမကြက်ကြက်နဲ့ဟိုတုန်းကလေးကနှစ်ပေါင်းများစွာကြက်တီလာတဲ့ဖွဲ့စည်းလေးဖြစ်တယ်။ဘသူတွေလုပ်တယ်ဆိုတာကိုလည်းဒါကပွန့်ပွန့်လင်းလင်းမြင်းမြန်းတတ်တာရှိပါတယ်။ပြီးတော့ကျွန်တော်တို့အနေနဲ့ကလည်းသူတို့ကိုယုံကြည်ကြည်ရှိပါတယ်။အဲဆိုတော့ CRPH ကယုံကြည်တဲ့လူတွေပေါ်မှာဒီလူလူကလည်းယုံကြည်မယ်ဆိုတာဒါအကျင်းနဲ့ကျွန်တော်တို့ကယုံကြည်ပြီးသားဆိုတော့ဒီလူလူအနေနဲ့ဒီပေါ်မှာတန်ရာရှိမယ်လို့ကျွန်တော်တို့လုံးဝမထင်ပါဘူးဗျာဒါကြောင့်မလို့လဲဒီငွေတွေအဲ့လောက်ဒီငွေကာလတို့အတွင်းလေးမှာခဏလေးနဲ့အမောက်ငွေအများကြီးဖြစ်လာတာပါ
တစ်ဖက်မှာဒီစစ်ကောင်စီကတော်တော်လေးကိုပြင်းပြင်းထန်ထန်ပေါ့နော်အင်အားအရန်သုံးပြီးတော့ဖိနှိပ်တဲ့ပေါ်မှာကြတော့ဒီလူတွေရောနောက်နိုင်ငံတကာရောက်နေတဲ့မြန်မာတွေတိုင်းသားတွေကရောပေါ့နော်သူတို့ကဖက်ဒရယ်တီထောင်စုအစိုးရနောက်ဖက်ဒရယ်တပ်စုပေါ့နော်ဒါမျိုးတွေဖွဲ့စည်းဖို့အတွက်လည်းဒီရမုံငွေတွေအသုံးပြုဖို့ဆိုတာလူလူလလားပေါ့သူတို့ထုတ်ပေါ်ပြောဆိုတာလေးရှိရဆိုတော့ဒီပေါ်မှာရောဥတည်နေအောင်ဘယ်လိုဟိုအမြင်ရှိပါလဲရှင
်လူတန်းမှုတွေနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့အများကြီးပြောမပြောလို့ပါဘူးအဲဖက်ဒရယ်တပ်မတော်ဆိုတာကတော့ဒါကအစိုးရတရက်ဖြစ်လာလို့ရှိရင်အဲတပ်မတော်ဆိုတာလူထုကိုအကာအကွယ်ပေးမဲ့တပ်မတော်ဆိုတာကတော့ဒါတော့ရှိလာမှာပါအဲတော့ဒါရှိဖို့လည်းလိုအပ်ပါတယ်ဆိုတော့လူထုကိုတကယ်ကိုအကာအကွယ်ပေးမဲ့နော်ဖက်ဒရယ်တပ်မတော်ဆိုတာဖြစ်လာမှာပါအဲဒီပုံမှာတော့ကျွန်တော်ဘာမှပြောစရာမရှိပါဘူး